NLD ပါတီရဲ့ဥပဒေအကြံပေးတရားလွတ်တော်ရှင်နေဥက္ကိုနီကိုလောက်ကျန်တပ်ဖြတ်သူဖြစ်ဆွဆွဲခံထားရတဲ့ကြည်လင်းနဲ့တန်ကြားရှိသူ၃ရဲကအောင်ဝင်းထွန်းကိုကြက်သိန်း900ရန်ခံဝင်ဂရီနဲ့အာမခံပေးလိုက်ပါတယ်။ဒါဟာတရားဥပဒေကြောင့်အရာအာမခံပေးတာဖြစ်ပေမဲ့ဒီမှုမှာအရေးပါသူတယောက်ကိုအာမခံပေးလိုက်တဲ့ပုံမှာတော့တရားလူတွေဘက်ကမေးခွန်းထုတ်နေကြပါတယ်။အပြေဆုံးကို VOE မြန်မာပိုင်းသတင်းတောက်ကိုကောင်းဆန်ဟင်းကပြောပြမှာပါရှင်။
တရားလွတ်တော်ရှိနေဥက္ကိုနီလောက်ကျန်တက်ဖြတ်မှုမှာအဓိကကျူးလွန်သူအဖြစ်စွပ်စွဲခံထားရတဲ့ကြည်လင်းအပြင်ပူပေါင်းကြံစီသူတွေအဖြစ်အာဏာပိုင်တွေကတရားရှိနေတဲ့အောင်ဝင်းစော်အောင်ဝင်းထွန်းနဲ့ဇေယျဖြိုးတို့ရဲ့အမှုအတွက်တပ်တွေတွေဖြစ်ကြတဲ့လေစိတ်ကလုံခြုံရေးဝန်ထမ်းတွေအငားရင်မောင်းတွေနဲ့ကိုအောင်စိုးတို့ကိုအင်းစင်မြောက်ပိုင်းခရင်တရားရုံးမှာဒီနေ့ကြားနာဆင်းစစ်ခဲ့တာပါပြစ်မှုကျူးလွန်သူတွေလွတ်မြောက်ရေးအကူအညီပေးခဲ့မှုပုံမှန်212နဲ့ဆွဲချက်တင်ခံထားရတဲ့အောင်ဝင်းထွန်းကိုရန်ကုန်မြို့မြပိုင်းခရိုင်တရားရုံးကဒီကနေ့မနေ့ပိုင်းမှာပဲ7500ခံဝင်ကတိနဲ့အာမခံပေးပြီးပြန်လွတ်စေခဲ့တာပါတရားဥပဒေအကြောင်းအရအာမခံပေးခွင့်ရှိလို့ပေးလိုက်တာဖြစ်ပေမဲ့လည်းတရားရုံးဘက်ကအမှုသွောအမှုလာအပေါ်ထဲသွင်းစဉ်းစားစရာတွေရှိနေသေးတယ်လို့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွတ်တော်ရှိနေဦးနီလက VOA ကိုပြောပါရစေ
အမကံပေးတဲ့အခါမှာအမကံပေးခွင့်ရှိတယ်ဆိုပြီးအမကံပေးဖို့တက်တယ်မဟုတ်ပါဘူးဒီဘဝကျွန်တော်ပြန်လည်စဉ်းစားမယ့်ကိစ္စတွေရှိပါတယ်ဒီကအပြည့်အချက်၃ချက်ကိုပဲကျွန်တော်ပြောချင်ပါတယ်ပထမချက်ကဥပဒေအမကံပေးနိုင်တဲ့ဖြစ်မှုဖြစ်သလားဒုတိယချက်ကတော့တရားခဏထပ်ပြီးတိကျအောင်မလားနံပါတ်၃ချက်ကတော့တရားခဏတက်တည်ရအောင်ကိုလွတ်လပ်သွားလို့ရှိရင်ဖြစ်စီနိုင်သလားဆိုတဲ့အချက်၃ချက်ကိုထပ်ပြီးစဉ်းစားရမယ်လို့ကျွန်တော်ထင်ပါတယ်အဲလိုစဉ်းစားမယ့်ကိစ္စအပိုင်းမှာပထမအချက်နဲ့ဥပဒေပြဋ္ဌာန်းချက်ရတော့အမကပြင်းနေတဲ့ပုံမှန်ဆိုတာမှန်ပါတယ်။ခပီးတိကျနိုင်ရဲ့အနေအထားဟုတ်တယ်မဟုတ်တယ်ဆိုတဲ့ကိစ္စလည်းလုံးလုံးတဲ့ခံဝင်ရှိမယ်ဆိုလို့ရှိရင်ဒါလည်းဥပဒေဒါလည်းမှန်တယ်လို့ပြောရမှာဖြစ်ပါတယ်။တတိယအချက်ကတတိယအလုံးဖြည့်ဆည်းနိုင်တာဖြည့်ဆည်းနိုင်မလားဆိုတဲ့ကိစ္စကိုတော့ကျွန်တော်အနေနဲ့ဟိုကျွန်တော်တို့ကသတိနဲ့ကြည့်ရမယ့်အခြေအနေမျိုးတစ်ခုရှိပါတယ
်။အခုအမကရင်ရရှိသွားတဲ့အောင်းဝင်းထွန်းဟာဥက္ကိုနီလောက်ချက်တက်ပြတ်မှုမှာအဓိကအလိုရှိနေတဲ့တရားခံပြေးအောင်ဝင်းခိုင်နဲ့ညေကိုတော်နေသူဖြစ်နေရာကြောင့်လဲအခုလိုအာမခံပေးလိုက်ခြင်းအပြင်သူတို့အချင်းချင်းဆက်သွယ်မှုတွေရှိကောင်းရှိလာနိုင်တယ်လို့လဲဥလီလာကပြောပါတယ
်သူတို့ချင်းချင်းညေကိုရေပဲဗျာညေကိုရေပဲဟောညေကိုရေပဲဒီကြားထဲမှာအော်ဒီကြားထဲမှာတယောက်လွတ်လာပြီဆိုလို့ရှိရင်သူတို့ဘာလို့ဆက်ဆောင်ရမလဲဆိုတဲ့ကိစ္စကတော့ကျွန်တော်စဉ်းစားစရာဖြစ်ပါတယ်ကျွန်တော်အနေနဲ့အောင်ဝင်းခိုင်နဲ့သူတို့ဆက်သွယ်မလားမဆက်သွယ်ဘူးလားဆိုတဲ့ကိစ္စကတော့အောင်ဝင်းခိုင်တက်ရှိရှိတာမရှိသလားဒါမို့ရင်သူတို့တွေကျွန်တော်ဗမာနေရာထဲမှာရှိတာမရှိသလားအစရှိတဲ့ချက်တွေကတော့ကျွန်တော်တို့တည်ပြီးတော့စဉ်းစားလို့မရတဲ့အခြေအနေရှိတာကိုတွေ့ရပါတယ်
။ရှေ့နေဥက္ကိုနီတေဆုံးတာတနှစ်ကျော်ရှိလာတဲ့အခြေအနေဒီအမှုနဲ့ပတ်သက်လို့ခိုင်ခိုင်မာမာအဖြေမထွက်သေးတာဆွဆွဲခံထားရတဲ့အောင်းဝင်းခိုင်ကလေးအထိလွတ်မြောက်နေသေးတာပဲကြောင့်ဒီအမှုအပေါ်အားမလို့အားမရဖြစ်မှုတွေတရားစီရင်ရေးစနစ်အပေါ်မကျေနပ်မှုတွေလည်းထွက်ပေါ်နေတာပါ။အခုအချိန်ထိအဝင်းခိုင်ကိုဖမ်းမမိနိုင်သေးတဲ့အပေါ်ရှိနေဥနီလာကသူ့ရဲ့သဘောထားကိုအခုလိုသုံးသပ်ပြပါတယ
်။ကျွန်တော်ကတော့အဝင်းခိုင်လွမြောက်နေတဲ့အဝင်းခိုင်ကတိတ်ထိတ်ချာရှိနေလို့ကျွန်တော်ထင်ပါတယ်။အဲဒါပေမဲ့သူ့ကိုဖမ်းဆီးရရှိမှုနဲ့ပတ်သက်လို့ကတော့ပြည်သူ့ရဲတပ်ဖွဲ့နဲ့ပေါ့လေ။ဒီမနေ့ကရဲတပ်ဖွဲ့နဲ့တက်ဆိုင်ရာဆောင်းလိုင်းရေးဖွဲ့တွေကနေပြည်သူ့စီဖမ်းမယ်ဆိုလို့ရှိရင်ဖမ်းမိနိုင်မယ့်အခြေအနေရှိတယ်လို့ကျွန်တော်ထင်ပါတယ်။
ရှိနေဥက္ကိုနီလောက်ကျန်တက်ဖြတ်မှုမှာပါဝင်တဲ့ကြည်လင်းအပါအဝင်တန်တရားရှိသူ၃ဦးကိုအပတ်စဉ်တောက်ကြနေတိုင်းရန်ကုန်မြို့မြောက်ပိုင်းခရိုင်တရားရုံးမှာရုံးထုတ်စစ်ဆေးနေလာတာဖြစ်ပေမဲ့တရားသူကြီးရဲ့ပြောင်းလဲစစ်ဆေးမှုအရာဒီတစ်ပတ်ကစပြီးကြာပါလေးတောက်ကြနေရတဲ့စစ်ဆေးသွားမှလည်းဖြစ်ပါရယ်ခင်ဗျာ။